နိုင်ငံတကာလူထုလှုပ်ရှားမှုကြီးတစ်ခုဖြစ်တဲ့ Art Hour မြေကဘာအတွက်တနာရီဆိုတဲ့အထိမ့်မဲ့ပွဲကိုစနေနေ့ကရန်ကုန်မြို့ရွှေဒဂုံဖျားရင်ပြင်တော်မှာကျင်းပခဲ့တဲ့အကြောင်းပြောပြမှာပါတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ကဘာကြီးပူနွေးလာမှုကိုလူအများသတိထားမိစေရေးစီယုံလှုပ်ရှားမှုဖြစ်ပြီးမြန်မာလူငယ်အများအပြားလဲပါဝင်ခဲ့ကြကြောင်းဆက်ပြီးနားဆင်ပါရှင်မြေကဘာအတွက်တနာရီဆိုတဲ့အထိမ့်မဲ့ပွဲကို World Wide Fund ခေါ်ကဘာတော်ရန်တရိษံထိန်းသိမ်းရေးရန်ပုံငွေအဖွဲ့ကြီးကမြန်မာအပါအဝင်ကဘာတဝမ်းမှာဥဆောင်ကျင်းပတာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့မြန်မာနိုင်ငံရာသီဥတုအပြောင်းလဲမဟာမိတ်အဖွဲ့နဲ့ပူးပေါင်းပြီးရန်ကုန်မြို့ကထင်ရှားလာတဲ့ရွှေဒဂုံဖျားရင်ပြင်ပေါ်မှာစီမီးထောင်ပေါင်းများစွာထွန်းမြှင့်ပြီးကျင်းပခဲ့ပါတယ်။ကမ္ဘာတော်ရန်တရိษံထိန်းသိမ်းရေးရန်ပုံငွေအဖွဲ့ကြီးရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ခရစ်စတီဝီလျံစ်ကတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုကိုလူအများအာရုံစိုက်လာစေဖို့အတွက်ရွှေဒဂုံဖျားမှာကျင်းပခဲ့ရတာဖြစ်တယ်လို့ပြောပါတယ
်။
ရွှေဒဂုံဖျားဟာမြန်မာနိုင်ငံရဲ့အထင်ရှားဆုံးနေရာတစ်ခုဖြစ်ပြီးကျွန်တော်တို့အခုလိုအထိမ့်မဲ့ပွဲကျင်းပခြင်းအဖြစ်လူတွေရဲ့အထူးအာရုံစိုက်မှုကိုရရှိမှာဖြစ်ပါတယ်။
မြေကဘာအတွက်တနာရီဆိုတဲ့နိုင်ငံတကာလှုပ်ရှားမှုကို2009ခုနှစ်မှာဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာစတင်ခဲ့တာဖြစ်ပါတယ်။ဆယ်နှစ်ပြည့်အထိမ့်မဲ့ပွဲဖြစ်မြန်မာနိုင်ငံမှာပထမဆုံးအကြိမ်ကျင်းပတဲ့လှုပ်ရှားမှုကနေတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာပေးကိုလူအများစိတ်ဝင်စားလာအောင်ဆောင်ကျဉ်းနိုင်မယ်လို့ယုံကြည်ကြောင်းဥဆောင်ပါဝင်သူတုပ်ဖြစ်တဲ့မတ်ကျော်မှုသိန်းကပြောပါတယ
်။တခြားနိုင်ငံတွေမှာဆိုလို့ရှိရင်ဒီတဘာဝပေးဝဲဒီအန်တရပတ်ဝန်းကျင်နဲ့ဆိုင်တဲ့ပေါ့နော်အဝဲနဲ့စေကိုဒီပွဲကနေတစဉ်တော်တော်လေးဖြန့်ယူနိုင်ခဲ့လို့သိရပါတယ်ရှင်မြန်မာနိုင်ငံမှာလည်းအခုချိန်မှာဆိုရင်ဒါပထမအဦးဆုံးလုပ်တာဆိုပေမဲ့ပြည်သူတွေစီကိုတော်တော်လေးကိုဒီတဘာဝပတ်ဝန်းကျင်နဲ့ဆိုင်တဲ့ knowledge တွေရောက်သွားမယ်လို့ညီမတို့ယုံကြည်ပါတယ်ရှင
်နောက်ထပ်ဦးဆောင်ပါဝင်သူတဦးဖြစ်တဲ့မတ်စုမွန်တန်းကလည်း
ဒါတူတူပြောင်းလဲတာဟိုလူတိုင်းကပါဝင်ပတ်သက်နိုင်ပါတယ်ပါဝင်ကူညီနိုင်ပါတယ်ဆိုတော့ awareness ကိုအားလုံးဖြန့်ပေးတဲ့အတွက်လူတွေကနေဒီစိုက်တစ်ပိုင်းအသိပညာတစ်ခုတော့ရမယ်လို့ထင်ပါတယ်ရှင်
မြေကဘာအတွက်တနာရီလှုပ်ရှားမှုကိုကဘာမျိုးကိုကဲတင်ဖို့ဆိုတဲ့ကြွေးကြော်တဲ့နဲ့နိုင်ငံအလိုက်ဒေသစံတော်ချိန်ည8နာရီခွဲကနေ9နာရီအတွင်းသတ်မှတ်ပြီးမိတွေထွန်းညှိပြီးကျင်းပခဲ့တာဖြစ်ပါရဲ့ရှင်